င်္ဂလာပါပရိသတ
်မင်္ဂလာပါရှင်ဆိုက်ခါပါရှင
်ကောင်းပါရဲ့ခင်ဗျာပရိသတ်နေကောင်းပါဟုတ
်ပါတယ
်ဟုတ်ကဲ့ပရိသတ်ဆို
ဒီကောက်ပွဲအကျိုးကာလမြန်မာနိုင်ငံမှာအခုကြည့်လိုက်ရင်မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဟာလူ့ကြိုက်အများဆုံးပါတီဖြစ်ပါတယ်။ဒါပေမဲ့လည်းတချို့ကတိုင်းရင်းသားဒေသတွေမှာ NLD ဟာလူ့ကြိုက်နည်းနည်းကျလာတယ်လို့သုံးသပ်ကြပါတယ်။ Presley ဘယ်လိုသဘောပါလဲလ
ား? I think that's probably a fair
ဒါညတာရဲ့သုံးသပ်မှုလို့ထင်ပါရဲ့ရှင်။ NLD ကတော့အမတ်ဦးကြီးအများပြအနိုင်ရမှာပါ။လာမယ့်လွှတ်တော်မှာအင်အားအကောင်းဆုံးတစ်ခုလိသောပါတီဖြစ်လာပါလိမ့်မယ်။ဘလောက်နိုင်မယ်ဆိုတော့မပြောနိုင်ပါဘူး။ဒီချိန်ထဲမှာပဲတိုင်းသားပါတီတွေအလားအလာပိုကောင်းမယ်ဆိုတော့ကိုလည်းအငင်းပွားစရာမရှိပါဘူး။အင်အားတွေလည်းပိုများလာပြီးတော့ဒီရွေးကောက်ပွဲကိုလည်းသူတို့သိပ်ပြီးတော့အလေးနဲ့ထားကြပါရဲ့။2010တုန်းကတော့အာနာယပြည်ခိုင်ဖြိုးပါတီကပဲကြီးစိုးနေခဲ့တာပါ။အခုတော့သူတို့ပါတီတွေထောင်ကျတည်ကြရက်တည်လာကြပါရဲ့။လွတ်တော်နဲ့အစိုးရ Parliamentary Government ဟာနိုင်ငံအတွက်သူတို့ပြောင်းမယ်နဲ့နိုင်ငံရေးရည်မှန်းချက်ဘောဆောင်နိုင်တဲ့လမ်းကြောင်းသူတို့လိုချင်နေတဲ့ဒန်းတူအခွင့်အရေးတွေရရှိစေမဲ့နီလန်လို့မြင်လာကြပါရဲ့အထူးသဖြင့်ဆိုရင်ပြည်နယ်အစိုးရဟာသူတို့အတွက်သိက္ခာအရေးကြီးပါရဲ့သူတို့ဒေတာတွေမှာရရှိမဲ့မဲတွေအမတ်နေရာတွေဟာပြည်ခိုင်ပြိုးပါတီရဲ့ဝေစုတွေကခွဲထွက်လာကြမှာဖြစ်ပါရဲ့ NLD နိုင်မဲ့မဲတွေအမတ်နေရာတွေလည်းပြည်ခိုင်ပြိုးတွေကပဲပဲထွက်လာမှာဖြစ်ပါရဲ့ဒါကြောင့်မလို့ဒီရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီစုံသွားပါလိမ့်မယ်
ဒီညမှာပြည်ထောင်ချုပ်ပါတီရဲ့ခွန်အားလို့ပြောနေတဲ့ကိစ္စတစ်ခုကျွန်တော်ပြောပြစီသူတို့မဲဆွဲတဲ့နေရာမှာပြုပြင်ပြောင်းလဲဆိုတာငါတို့ပါတီကစလိုက်တာဆိုပြီးတော့သူကလက်မထံပြီးတော့စီယုံနေကြပါတယ်ဒါဟာဘလောက်ထိဆွဲဆောင်မှုကောင်းတဲ့စီယုံမှုလို့ထင်ပါလဲဘလောက်ထိဆွဲဆောင်မှုရှိမယ်ထင်ပါလဲဒီကြိုကြောက်တာဟာ
well
ဟာပြည်ထောင်ချုပ်ပါတီကဘယ်သူတွေကိုကိုစားပြုသလဲမှန်ပါတယ်ပြုပြင်ပြောင်းလဲရေးအတွက်သူတို့အများကြီးလုပ်ပါတယ်ဒါလည်းမှန်ပါတယ်ဒါမဲ့လေသူတို့ပေါ်ဆောင်နေတဲ့ပြုရင်ရေးတွေပြောင်းလဲရမယ်ဆိုတဲ့အတိတ်တရားတွေဟာ NLD စီကရလာတယ်လို့ပဲကျွန်မပြောရပါလိမ့်မယ်။ဒါတွေဟာ NLD နှစ်ပေါင်း20လုံးလုံးတောင်းဆိုလာခဲ့တဲ့ကိစ္စပါ။ဆိုတော့တကယ်အမှတ်ပေးရမှာ NLD ပါပဲရှင့
်။နောက်ဒီခိုင်ပြုရဲ့နောက်ထပ်ဆွမ်းအားတရက်လို့ခွန်အားတရက်လို့ပြောနိုင်တဲ့ကိစ္စကတော့အစွန်းရောက်ဖုံးတော်ကြီးတွေပဲဖြစ်ပါတယ်။သူတို့က NLD ကိုဆန့်ကျင်ပြီးတော့ပြည်ထောင်ချုပ်ကိုပဲမဲ့ပေးရဖို့သူကနေမျိုးမျိုးနဲ့လှုံ့ဆော်နေပါတယ်။ဘာသာရေးကိုအကြောင်းပြပြီးတော့ဒီအင်အားကိုရောပရိသတ်ဘယ်လိုတွက်ပါသလဲခင်ဗျာ
။ The role of the extremist monks is very negative.
ဒီရွေးကောက်ပွဲမှာအစွန်းရောက်ဖုံးကြီးတွေရဲ့အခန်းကဏ္ဍကအမတန်မှအပြတ်သဘောဆောင်ပါတယ်။နိုင်ငံတကာအပိုင်းဝိုင်းကလည်းဒီလိုပဲမြင်ကြတာပါ။ရွေးကောက်ပွဲလွတ်လပ်မျှတမှုရှိဖို့ကြီးတဲ့နေရာမှာဒါကလုံးဝကိုမျှတမှုမရှိတဲ့ကိစ္စပါ။ပြည်သူလူထုရဲ့ကိုယ်ဝယ်ယုံကြည်မှုကိုနိုင်ငံရေးနဲ့ဆွဲဆီနေကြပါတယ်။မျှတမှုမရှိုံမကဖွဲ့စည်းပုံဥပဒေနဲ့လည်းဆန့်ကျင်တဲ့ကိစ္စဖြစ်ပါတယ်။ဘာသာရေးကိုနိုင်ငံရေးအတွက်အသုံးမချရဘူးလို့2008ဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါတယ်။ဒါကိုချိုးဖောက်နေကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ NLD နဲ့ကျန်တဲ့ပါတီတွေကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြပါရင်ကော်မရှင်ကဘာမှမလုပ်ပေးပါဘူးဒါလုံးဝမတရားပါဘူးတကယ်တော့ရွေးကောက်ပွဲကော်မရှင်ကဒါမျိုးကိုဖြေရှင်းရမယ်နောက်ဆုံးတရားရုံးမှာဒါမဲ့လည်းဘာမှမလုပ်ပါဘူးပြည်ခိုင်ပြောရတော့ဘုံကြီးတွေလုံးရဲ့အတွက်တိတ်ပြီးတော့အားတက်နေကြတာပါဒီမိုကရေစီပါတီတွေကိုထုတ်နေနေကြပါတယ်
မှန်ပါတယ်ရွေးကောက်ပွဲကော်မရှင်ကဒါကိုမသိကြုံကြုံပြုနေတယ်ဆိုတာမှန်ပါတယ်ဒါပေမဲ့လက်တွေ့မြင်နေရတာကဒီအစွန်းရောက်ဖုံးတော်ကြီးရဲ့နောက်မှာလူလူတော်တော်များများရှိနေတယ်ဆိုတာပါပဲပရစ်စတာ
Well that's what you say but who knows
ဒါကဥကျော်စံတာပြောတာလေဘသူသိနိုင်ပါလဲအသက်ရွယ်ကြီးတဲ့လူကြီးပိုင်းကထောက်ခံကောင်းထောက်ခံလိမ့်မယ်ဒါမဲ့လေလူငယ်တွေကတော့လက်ခံမယ်မထင်ပါဘူးဒီကိစ္စကိုပြောင်းပြီးတော့ရေးထားတဲ့ကာတွန်းတွေကိုပဲကြည့်လိုက်ပါအမျိုးသမီးတွေကိုအပြိုဆေးရလားဆိုတာမျိုးဆေးရမှာဖုန်းကြီးတွေဆစ်ဆင်းနေတယ်ဆိုတာကိုကတ်တုန်းမှာတွေ့ရပါတယ်။အမှခန့်ပါပဲ။မျိုးဆက်တဲ့လူငယ်တွေဒီအစိုးရဖုန်းကြီးတွေကိုလှောင်ပြောင်နေကြတာပါ။ဆိုတော့ဒီလူမျိုးဘာသာရေးကိုတုံးတာသူတို့နိုင်တယ်လို့ထင်ကြမယ်။တကယ်တော့သူတို့ရှုံးနေတာပါ။
အခုတိုင်းရင်းသားအရေးကိုနည်းနည်းပြောချင်ပါတယ်။ NLD အနေနဲ့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေနဲ့ရှင်ပြီးတော့အရေးခံမယ်ဆိုတဲ့ကိစ္စ။အဲ့ဒီကိစ္စကိုတိုင်းရင်းသားတချို့ကစိတ်မကျေနပ်ကြဘူးခင်ဗျာ။
It's part of the democratic process.
ဒါ democracy ပါပဲ။ကျွန်မကတော့ NLD တိုင်းရင်းသားဒေသတွေမှာဝင်ပြိုင်တဲ့ကိစ္စကိုနားလည်နိုင်ပါရဲ့။ democracy ဖြစ်စင်မှာဒီလိုမျိုးစန့်ကျင်တုံ့ပြန်မှုတွေရှိသမျှပါ။ဒါကိုမြန်မာပြည်သူတွေသိပြီးတော့နားလည်နိုင်လိမ့်မယ်လို့မထင်ပါဘူး။အခုခါမှာပါတီတွေကအများကြီးရှိပါရဲ့။အင်အားကောင်းဖို့အတွက်ညွန်ပေါင်းဖွဲ့ရမယ်ဆိုတာလည်းသူတို့သိပါရဲ့။NLD နိုင်ရင် NLD ကသူတို့အတွက်ရက်တည်မယ်လို့လူတွေမျှော်လင့်နေကြပါရဲ့။နောက်တစ်ခုကတိုင်းသားဒေသတွေမှာဝင်ရောက်ပြီးတော့ရှင်ပြိုင်ကြမယ်။ NLD အမတ်လောင်းတွေကလည်းတက်ဆိုင်ရာတိုင်းသားတွေပဲဖြစ်ပါရဲ့
Now, good time in a party to Chua, he wake up with my Pina Sudo will be a little at Triaway. A digger or Pina Sua or Sudo Kurai Usami Persina Yama. Pina Sua or Nangano Samara, Bohua, Utera, with Rome Lulu, Bohua, Canada, Sudo Yubi Kame, Surrender from your Tuzami Yabai. Sura, Pidanzu, Grandma was suing the Elo, Mia Pioneer, sit down in it. Teacher Wom suing many Rama Priska.
No, I don't think the military feels that.
The military feels that. So the NCA or Block Yebawa, who cinema?
It's a very important step. So, the point is to take that to the NCA.
NCA will let me get to be on it.
ตรุหาตรุปิดุริเยနိုင်ငံရေးလိုအပ်ချက်ကိုစတင်စဉ်းစားနေတာဘို့လိုအပ်နေပါတယ်ဒီကောက်ပွဲအကြောင်းကိုပြောရအောင်ပါဦးဆက်လက်ပြီးတော့ဒီကောက်ပွဲမှာဘယ်ပါတီကမှမဲ့အပြတ်တ်မနိုင်ရင်အစိုးရဖွင့်ထမ်းလောက်တဲ့အထိမနိုင်ဘူးဆိုရပါလို့ဟိုမြောက်ဒီမြောက်ပါလီမန်မျိုးဖြစ်နေတယ်ဆိုတော့မျိုးဖြစ်နေတယ်ဆိုရင်အခြေအနေဘယ်လိုဖြစ်လာနိုင်တယ်ထင်ပါလဲစကားမစပြစ်စီလာကောဘာမှဒီကို ဘယ်တော့ပဲနဲ့ဖြစ်လာမယ်ဆိုတာလာပေါင်းများစွာနဲ့စောင့်ဆောင်ရလိုက်မယ်လို့ထင်ပါတယ
်။ဘယ်သူမှဖြစ်လာမယ်လို့ထင်လဲပဲစီလား။တချို့ကဒါတော့ဆန်းစီရောမဖြစ်နိုင်ဘူးပေါ့လေ။ဆိုတော့တချို့ကဥစီမံဖြစ်မယ်တချို့ကဥသိမ့်စင်ဖြစ်မယ်။တချို့ကဘုဒ္ဓမူကြီးမင်းအောင်ဟိုင်းဘာညာအမျိုးမျိုးပြောနေတာပြစီအားခံမှန်းချက်လည်းပြောပါဦ
း။ I think there are going to be some surprises.
အမျိုးလင်းထားရည်ဖြစ်မယ်လို့ထင်ပါတယ်။ကျွန်မသိရောမသိပါဘူး။ဘယ်သူမှလည်းမသိနိုင်ပါဘူး။ဘယ်သူမှလည်းခံမှန်းနိုင်တဲ့အနေအထားမရှိပါဘူး။နိုဝင်ဘာရွေးကောက်ပွဲလုပ်ပြီးတော့အဲ့ဒီရလက်ကပဲဘယ်သူသမရဖြစ်လာစေနိုင်လဲဆိုတာဆုံးဖြတ်ပေးပါလိမ့်မယ်။ပြည်သူလွှတ်တော်ကလူအများစုမဲရမယ်။အဲ့မှာအမတ်နေရာ330ရှိပါရင်တချို့နေရာတွေလစ်လက်နေမယ်။အမျိုးသားလွှတ်တော်မှာရွေးကောက်ခံ168ယောက်စစ်တပ်ကိုယ်စားလှယ်က166ယောက်ဆိုတော့ဒီပြည်သူလွှတ်တော်ကအဆုံးဖြတ်ပေးနိုင်တဲ့အင်အားရှိနေပါရဲ့။ဒါကြောင့်မလို့အောက်လွှတ်တော်မှာအသာရတဲ့သူကသမရရွေးချယ်တဲ့နေရာမှာအဆုံးဖြတ်ပေးနိုင်မှာဖြစ်ပါရဲ့။ဒီနေရာမှာကျွန်မအထင်ကတော့ဘယ်သူသမရဖြစ်မယ်ဆိုတာတဲ့သူဟာညမောင်းဆိုးရတရက်ကိုဖော်ဆောင်ထိန်းချုပ်နိုင်မလားဆိုတာပို့ပြီးတော့အရေးကြီးပါလိမ့်မယ်။အဆိုးရတွေကအဓိကပါတီတွေတိုင်းနာကိုယ်စားလှယ်တွေပါဝင်လာကြမှာပါ
။မြန်မာနိုင်ငံမှာအာဏာခွဲရေးဆိုတဲ့ဒလေးစရိုက်မရှိသေးတော့တော်လေးတော့ခက်ခဲမှုတွေတွေ့ရလိမ့်မယ်လို့ထင်ပါတယ
်။
ရှင်မတို့နိုင်ဖြစ်ရမယ့်အခြေအနေရှိပါရဲ့
။ဆိုစရာဆိုရပါလို့ရွေးကောက်ပွဲအလုံးအရှင်ပြေပြေပြီးမြောက်သွားတယ်ဆိုရင်မြန်မာနိုင်ငံဘာတွေရနိုင်ကြပါစေ
First of all they'll gain
ပထမဆုံးတော့ဒီနိုင်ငံတကာရဲ့ချီးကျူးအသိအမှတ်ပြုခံရပါလိမ့်မယ် စိတ်ဆင်းရဲအရာအတိမတ်ပြူလာရောလက်ဆုပ်လက်ကင်ကြနိုင်တဲ့အတိမတ်ပြူမှုတွေရောအများပြားရပါလိမ့်မယ်နိုင်ငံတကာကယင်းနှိမ့်နှံမှုတွေဝင်လာမယ်အခုတော့နိုင်ငံရေးတည်ငြိမ်မှုကိုစောင့်ကြည့်ပြီးတော့နောက်နိုင်ငံတွေကယင်းနှိမ့်နှံမှုတွေကိုဆိုင်းထားကြတာပါရွေးကောက်ပွဲပြီးလို့အားလုံးညှိနှိုင်နိုင်တဲ့အစိုးရဖွဲ့နိုင်ပြီဆိုရင်
ဒီရင်းနှီးမြှုပ်နှံမှုများများဝင်လာကြမှာဖြစ်ပါတယ်။ဒါမဲ့လည်းနောက်တက်လာမယ့်အစိုးရအနေနဲ့ရင်းဆိုင်ဖြည့်ဆည်းရမယ့်ပြဿနာတွေလည်းအများကြီးရှိပါသေးတယ်အရှင့်။အုံမြင်တဲ့ရွေးကောက်ပွဲတရဟာမြန်မာနိုင်ငံရဲ့ပြည်သူညီညွတ်ရေးကိုဖော်ဆောင်နိုင်မယ့်ထင်ပါလား။
မြန်မာနိုင်ငံမှာလည်းမတည်ငြိမ်မှုတွေနှစ်နဲ့ချီပြောရှိနေအောင်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့ရွေးကောက်ပွဲကြောင့်ငြင်းငြင်းရရနိုင်မယ်လို့တော့ကျွန်မယတိပြည့်မပြောချင်ပါဘူး။ငြင်းငြင်းရဆိုတာလူလူရဲ့စံနာပေါ်မှာမှုတည်ပါတယ်။